ဗိုလ်ချုပ်မြင့်စည်ကျေးရုပ်လိုက်ကော်မြို့ခန္ဓာဟွန်းပန်းချံမှာထားရှိရေးပြည်နယ်အစိုးရကစတင်စီစဉ်ခြင်းကစပြီးကြားပြည်နယ်ကလူငယ်တော်များများကကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။2016ခုနှစ်ဇူလိုင်လကတည်းက2019ခုနှစ်ဖေဖော်ဝါရီ9ရက်နဲ့10ရက်ကတည်းကဖေဖော်ဝါရီလ12ရက်နေ့ပြည်တော်စုနေတွေမှာတည်းကကန့်ကွက်ဆန္ဒပြခဲ့ကြသူတွေကိုငိမ့်စုစီဥပဒေပုံမှန်19-20လို့နဲ့တရားစွဲခံထားရတာပါ။ကြားပြည်နယ်မှာဗိုလ်ချုပ်ဆန်းကျေးရုပ်တို့နေရာပြောင်းရွှေ့ဖယ်ရှားပေးဖို့ကြားပြည်နယ်ဝန်ကြီးတို့နဲ့ပြည်နယ်ဗန္ဓာရေးဝန်ကြီးတို့နှုတ်ထွက်ပေးရင်တရားစွဲခံထားရတာကိုပြန်ရုပ်သိမ်းပေးဖို့စတဲ့အချက်3ချက်တို့ကိုတောင်းဆိုထားကြပါတယ်။အဲ့ဒီတောင်းဆိုချက်3ချက်တွေကတစ်ချက်ကိုအစိုးရကလိုက်လျောတာဖြစ်တယ်လို့ကန့်ကွက်ဆန္ဒပြသူတွေကပြောပါတယ်။မပြည့်ပြတ်သေးတဲ့ဗိုလ်ချုပ်ကျေးရုပ်အရေးနဲ့ပတ်သက်ပြီးကျင်းလီပြည်သူများကိုစားပြုညီနိုင်ရေးကော်မတီဝင်ကိုကျော်ထင်အောင်ကအခုလိုပြောပါတယ်
။ဟုတ်ကဲ့ဒီလက်ရှိညီနိုင်ရေးကော်မတီလည်းသူနဲ့မသက်ဆိုင်ဘူးအစိုးရနဲ့ပဲသက်ဆိုင်တယ်ရုပ်တုပုတ်ခုံကိစ္စ3100ကျော်နိုင်ငံတော်သမိုင်းရုံးညွှန်ကြားချက်အစ်မင်းဆောင်2019အာဂီကြီးညိတာကလည်းသူနဲ့မပတ်သက်ပါဘူးဆိုတာကိုပြောတယ်။ဒါအပြင်ဖယ်ရှားမှုကလည်းသူနဲ့မဆိုင်တော့သူအစိုးရအထားပြီးသားဖြစ်တယ်လို့ပြောတာဖြစ်တဲ့အတွက်တရားပြည်နယ်အစိုးရဖွဲ့စည်းရေးပေါ်မှာဘလို့စဉ်းစားဆုံးဖြတ်မယ်ဆိုတာမျိုးကိုပဲကျွန်တော်တို့ကတော့ကြားထဲမှာတောင်းဆိုင်သွားမယ်။လက်ရှိကာလမှာကတော့ကျွန်တော်တို့ဒီအပေါ်မှာသက်ဆိုင်ရာတာဝန်ရှိသူတွေကအများအဆုံးပုံသိကရှိစွာရွှေ့ပြောင်းနိုင်ရေးအတွက်တော့ကျွန်တော်တို့စိုက်ထုံတောင်းဆိုမှုတွေကိုတော့လုပ်ဆောင်သွားဖို့ရှိလာပါလိမ့်မယ်
။ခုလိုဗိုလ်ချုပ်ကျေးရုပ်ထားရှိရေးကန့်ကွက်ကြသူတွေနဲ့ပြည်နယ်အစိုးရအဖွဲ့ချားမှနှစ်ဖက်တင်းမာနေကြတာတွေကိုဖြေလျှော့ပေးနိုင်ဖို့ဆိုရင်ဂျားခန်အဖွဲ့အစည်းတစ်ခုတော့လိုအပ်နေပြီလို့လည်းဆိုကြပါရစေ။ကြားပြည်နယ်မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါခင်စီသူကအခုလိုပြောပါရစေ။
တကယ်ဥပဒေလဲနားလေတယ်တမိုင်းလဲနားလေတယ်အခုဖြစ်တဲ့အခြေအနေကလည်းထုတ်လဲစူးစားလဲယူတော့မလို့မျိုးဖြစ်နေပြီသို့သောတမအကောင်းဆုံးဘယ်လိုလုပ်မလဲဆိုတာကတော့ person တော့လို့ဖြစ်နေတယ်အဲ့တော့ဦးနှစ်ဖက်လုံးကိုဟိုဘောလက်ခံတဲ့လူဘယ်လိုဖြစ်ဆက်စီရဲ့ဖြစ်ပြီးယူလိုက်မှာမဆိုးဘောနော်ကျွန်တော်တို့ထဲကလည်းလူကြီးလဲလူကြီးအလိုက်ပေါ့လေအလေးမလို့လုပ်တဲ့နေဆိုတော့အဲ့ဒါမျိုးတော့စဉ်းစားဆီဖြစ်တာပေါ့လေကျမလည်းကဝေရှိတယ်လေနော်သမိုင်းမှာကမှန်လားဒိုကမှန်တာပဲကျမပြောပြတတ်ရမှာပေါ့နော်အဲ့တော့အဲ့ဒါမှန်တာကိုလည်းမှန်တာကိုလက်ခံတတ်ရမှာလေအဲ့ဒါတော့မကြည့်စီချင်ဘူး
ဖေဖော်ဝါရီလ2ရက်နေ့ပြည်တော်စုနေကကံကွက်ဆန္ဒပြသူတွေကိုပြည်내အစိုးရဖွဲ့ရဲ့ရဲတပ်ဖွဲ့ဝင်တွေကရာဘာဂျီနေနဲ့ပြစ်ခတ်လူစုခွဲခဲ့လို့အယောက်20ကျော်လဲထိခိုက်ဒဏ်ရာရရှိခဲ့ကြရလို့နှစ်ဖက်ပြည်လဲမဲ့နီလန်ရှိဖို့လိုအပ်နေတယ်လို့လည်းမှတ်ချက်ပေးပြောကြပါတယ်။ကြားပြည်내ကပြည်내လို့တော့ကိုယ်စားလှယ်တူဖြစ်တဲ့ခူးတဲတွေက
ဒီပေါ်ချက်ကြီးတွေနဲ့ပတ်သက်ပြီးတော့ဘုကကကြားလာမရှိလို့လဲဒါပြောသူခွင့်ရှိသူတယောက်နေပြီးတော့ပြောလိုက်ရှိတယ်လို့ဆက်ရှိပြီးတာဖြစ်တဲ့အတွက်ဆွေးလို့လည်းမရဘူးဆိုတော့တစ်ခါပြောတော့ပါတော့နော်ဆိုတော့ကျွန်တော်မြင်တဲ့စကားတွေလည်းထွက်လာတဲ့ဆိုတော့ဒီပုံမှန်လည်းအများကြီးဒီပြဿနာကိုလည်းလည်းဖြေရှင်းဖို့ဆိုတာကတော့ဒီနေ့မကောင်းတဲ့ပုံစံမျိုးဖြစ်တာပေါ့ဒီပြဿနာကဒါပြည်내ဆွေးရနေစခဲ့တဲ့ပြဿနာဖြစ်တယ်ဆိုတော့ဒီပြည်내ဆွေးရကဒါကုတိပြောတာသူတို့မရှင်းတဲ့ကိစ္စမှာတော့ဒါဒီပုံစံဆွေးရနေပြီးတော့မှလာရှင်းလို့လို့လိုရတာပေါ့တမဟုတ်ကြီးဒီကိစ္စကပုံပြီးမှသိသွားနိုင်တယ်ပြီးတော့မှဒါနောက်ဆက်ဆွေးဖြစ်လာမယ့်ပြဿနာနဲ့အားလုံးမှာဆွေးရအဓိကတောက်ဖြစ်တဲ့တဲ့မနော်ပုံပြီးမှဒါသူရှင်းရခဲ့တဲ့အနေထားမျိုးရောက်သွားလည်းမကောင်းပေါ့
ဗိုလ်ချုပ်ကျေးရုပ်ပြောင်းရွှေ့ပေးဖို့ဆက်လက်တောင်းဆိုမှုတွေရှိတဲ့အပေါ်ကြားပြည်နယ်အစိုးရအဖွဲ့ကတာဝန်ရှိသူတွေစီ RFA ကဆက်သွယ်မြင့်မြတ်ခဲ့ပေမဲ့လက်ခံပြေကြားခြင်းမရှိခဲ့ပါဘူး။ဖေဖော်ဝါရီလ18ရက်နေ့ကကျေးရုပ်ဖြစ်မြောက်ရေးကော်မတီနဲ့ကန့်ကွက်သူကော်မတီတို့တွေ့ဆုံဆွေးနွေးရမှာကျေးရုပ်ကိုဖယ်ရှားပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒါကြောင့်ကြံတဲ့အချက်နှစ်ချက်ကြံနေသေးပြီးတလားတွင်ဖြေရှင်းပေးဖို့မျှော်လင့်နေတယ်လို့လည်းကန့်ကွက်တဲ့အဖွဲ့တွေကဆိုပါတယ်။လက်ရှိအချိန်ထိတော့ကြားပြည်နယ်အစိုးရဘက်ကတစုံတရာဆက်သွယ်လာမှုမရှိသေးသလိုဗိုလ်ချုပ်ကျေးရုပ်ထားရှိရေးကန့်ကွက်သူတွေကလည်းပြည်내အစိုးရရဲ့လှုပ်ဆောင်ချက်တွေကိုစောင့်ကြည့်နေတယ်လို့ဆိုတဲ့အတွက်နှစ်ဖက်တင်းမာနေတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။